စကိုင်းတိုင်းစင်ကိုင်မြို့စင်ကိုင်ရွာအနီးဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ရမှာကာကွယ်တပ်ဖွဲ့ဝင်14ဦးသေဆုံးခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောဆိုပါတယ်ဒီတိုက်ပွဲကြောင့်စင်ကိုင်ခြေရွာအပါအဝင်အနီးအနားခြေရွာတွေကဒေသခံတွေဟာဘေးလွတ်ရာတိမ်းရှောင်နေရပါတယ်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ
စကိုင်းတိုင်းစကိုင်းမြို့နယ်မတရားမြို့ဆက် ERV မြပြီးမှရှိတဲ့စင်ကန်ရွာနီးဒေသခံကာကွယ်တပ်စခန်းတစ်ခုကိုဇွန်လ28ရက်နေ့မနေ့ဝီလီဝလင်းအချိန်မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့တပ်ဖွဲ့ဝင်14ဦးကြာဆုံးခဲ့ရတယ်လို့ဒေသခံကာကွယ်တပ်ဖွဲ့တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ် ERV မြပြီးမှရှိတဲ့အတွက်မြေကြောင်းကဝင်ပြီးတော့စီးနင်းတိုက်ခိုက်ခဲ့တာလို့ရှိဘူး KI ဝက်လက်ကာကွယ်အဖွဲ့တာဝန်ရှိသူကပြောပါတယ
်မနေ့က9နာရီခွဲ6နာရီလောက်ပေါ့နော်အဲ့ရနေပြီးတော့မန္တလေးဘက်ကနေတော့တန်ကုန်ဒီတန်ကုန်တသိန်းနဲ့တပိပုံသုံးစီနဲ့ဒီဘက်ကိုအင်းအားလုံးရင်းနဲ့ထုတ်လာတယ်ကြာ။အဲလုံးရင်းနဲ့ဝင်ထုတ်လာပြီးတော့ရဲဘော်တွေနဲ့တက်ဟိုစိတ်တိုက်တွေ့ဆုံမှုပဒတိပြတာပေါ့ဗျာ။ဟုတ်ကဲ့ကျွန်တော်တို့အခုပြထားတာကတော့14ဦးဓာတ်ဘော်တွေရဲ့ကြာသူကသူကတို့အပေါ်လုံးမီးရှို့သွားတယ်ကြာ။အဲလင်းလိုက်ကိုအင်းအားလုံးရင်းနဲ့ဝင်လာတဲ့ပုံစံမျိုးဖြစ်နေတယ်
တစ်ဆုံးခဲ့တဲ့ကာကွယ်တပ်ဖွဲ့ဝင်အများစုဟာစကိုင်း KI တည်ယူနေတဲ့ကဖြစ်ပြီးတော့ပြုံးလွင် KI ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တို့လည်းပါဝင်တယ်လို့သိရပါတယ်။ဇွန်လ25ရက်ကလည်း ERD မြပြီးမှရှိတဲ့ကင်းတော်ရွာအနီးကကာကွယ်စခန်းတစ်ခုကိုစစ်တပ်ကအခုလိုမြေကြောင်းကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ကာကွယ်တပ်ဖွဲ့ဝင်16ဦးနဲ့ရသား3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဒါကြောင့်စကိုင်းမြို့နယ်တည်းဒီ ERD မြပြီးမှရှိတဲ့ကာကွယ်တပ်စခန်းတွေကိုစစ်တပ်က၄ရက်အတွင်းဒါဟာဒုတိယကြိမ်စီးနင်းခဲ့တာဖြစ်ပြီးတော့ဒီရက်တွေအတွက်မှာကာကွယ်တပ်ဖွဲ့ဝင်30နီးပါးတည်ဆုံခဲ့ရတယ်လို့ဒေသတွင်းကာကွယ်အဖွဲ့တွေကအတည်ပြုပါရယ်စစ်တပ်ကစစ်ကင်ရွာအနီးကကာကွယ်စခန်းကိုခုလိုဝင်ရောက်စီးနင်းတိုက်ခိုက်တာကြောင့်စစ်ကင်ရွာအပါအဝင်အနီးပတ်ဝန်းကျင်ကြီးရွာကဒေသခံတွေဘီလို့ရကိုရှုပြောင်းနေရတယ်လို့လည်းဒေသခံတူကပြောပါရယ
်ဒေသခံတွေကတော့ဂုံတိနေကြပါခင်ဗျာတေရွာမှာဟွာတော့ဖြည်းဖြည်းတော့ပါပြည်နေရတော့တလိုင်းစင်ရန်ကျောင်းပြည်ဖြည်းဖြည်းဒါတော်တော်များနေသူကပြေးရတာကသောနေရတော့ဟိုလူကလူလိုက်ဒီလူကလူလိုက်တခါတနေ့တည်းကြောလဲတခါဒီကြောလဲတမျိုးတည်းနဲ့လဲချက်ဆံလာစားပြတ်သွားတော့လူရန်လူရှိတယ်ချစ်ရင်းဆောင်လေးကိုခုမှတန်းကြီးကခုကဖုံးပြောနေတဲ့တန်းမျိုးအာရမအယူမှာလဲတွေကိုအာရမစီးကပြေးလာတာပဲကျွန်တော်ငင်းနေရတယ်ဗ
ျစစ်တပ်ဟာစစ်ကင်ရွာအနီးမှာရှိတဲ့ကာဝေးတက်စကန်ကိုဝင်ရောက်စီးနှင်းပြီးတဲ့နောက်စကိုင်းမျိုးနဲ့ကက်လျက်မှာရှိတဲ့ဝက်လက်မျိုးနယ်တွေကထန်းကြီးကြီးရွာဘက်ကိုနေမီရှင်းလင်းရေးဆက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စင်ကိုင်းနဲ့တလိုင်းကြီးရွာဟာစကိုင်းမြို့နယ်ဝက်လက်မြို့နယ်နဲ့မတရားမြို့နယ်သုံးခုစုံတဲ့နေရာမှာရှိတဲ့ကြီးရွာဖြစ်ပြီးတော့တလိုင်းရွာကတော့ခုနှစ်ဧပြီလ10ရက်ကလည်းဒီရောက်ချီတပ်ဖွဲ့တွေနဲ့ဝင်ရောက်စီးနင်းပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျာ